ကျောင်းမြတ်မှာအဓိကနေဆက်ဂိတ်ဖြစ်တဲ့မူဆယ်ကျင်းစန်းကျော်ဂိတ်ကိုမေလ16ရက်တနင်္လာနေ့ကစပြီးမြန်မာကုန်တင်ရင်တွေဝင်ထွက်ခွင့်ပြန်ပေးပါတယ်။ဒါပေမဲ့တရုတ်ဘက်ကအငှားရင်မောင်းနေပဲကုန်တင်ရင်ဝင်ထွက်ခွင့်လုပ်ဖို့ကန့်သတ်ထားတာဖြစ်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုခင်မောင်စုံမင်းပြောပြပေးပါမယ်ရှင်
။မူဆယ်105မိုင်တရုတ်မြန်မာအဓိကနေဆက်ဂိတ်ကျင်းစန်းကျော်ကိုမေလ16ရက်တနင်္လာနေ့ကစပြီးမြန်မာကုန်တင်ရင်ဝင်ထွက်ခွင့်ပြုလိုက်ပါတယ်။အရင်ကမြန်မာကုန်တင်ကားတွေတိုက်ရိုက်ဝင်မရလို့ခောက်တူကဈေးနှုန်းတွေကြီးမြင့်ခဲ့ပြီးအခုလိုမြန်မာကုန်တင်ရင်ဝင်ထွက်ခွင့်ကိုတရုတ်ဘက်ကပြန်ခွင့်ပြုလိုက်လို့ကုန်ကြစရိတ်တော်တော်လေးသက်သာသွားနိုင်တယ်လို့မူဆယ်ဆန်ကုန်သည်များအသင်းဒုဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ်
။အခုမေလ16ရက်နေ့ကစပြီးတော့ကျွန်တော်တို့ကျန်းဆန်းကျော်ဖိတ်ကနေပြီးတော့မြန်မာကားတွေကိုပြည်ချင်းလို့ဆိုပြီးတော့တရုတ်နိုင်ငံကိုဝင်ခွင့်ထွက်ခွင့်ပြုမယ်ဆိုပြီးတော့တရင်ထွက်လာတယ်အစားတို့ရင်မောင်းတယ်ပေါ့နော်ကျမိမိကားတော့မိမိမောင်းလို့မရဘူးကျဗမာကားကိုမောင်းတဲ့ driver တွေကကျန်းဆန်းကျော်မှနေကြရမယ်ဒီကားကိုတော့ကျွန်တော်တို့တရုတ်ပြည်ထဲကိုတရုတ် driver တွေအစားတို့ရင်မောင်းနေမယ်ကျွန်တော်တို့မောင်းသွားမယ်ကုန်ချိန်ပြရမလို့တော့ဘူးပြီးလို့ချင်းကုန်ချပြီးလို့ချင်းတရုတ်ပြည်ကကုန်ပြည့်ရိုးစုံတင်လို့အစားတို့ရင်မောင်းနေတယ်ဗမာပြည်ပြန်လာမယ်ဆိုရင်ချီးစင်သားပါတယ်ခင်ဗျာ
ကျန်းဆန်းကျော် gate ကို2021ခုနှစ်ဇူလိုင်လကစပြီးကိုဗစ်တတိယလိုင်းအတွင်းမှာတရုတ်ဘက်ကဝင်ထွက်ခွင့်ပိတ်ထားခဲ့တာပါ2021ခုနှစ်ဒီဇင်ဘာလမှာတော့ဂိတ်ပြန်ဖွင့်ခဲ့ပြီးမြန်မာကုန်တင်ကားတွေတိုက်ရိုက်ဝင်မရဘဲတရုတ်ကုန်တင်ကားတွေနဲ့သာဝင်ထွက်ခွင့်ကိုကန့်သတ်လိုက်ပါတယ်။အရင်ကတန်90ဆန့်နဲ့ဆန်8တင်တွဲကားတစ်စီးကိုမြန်မာကုန်တင်ရင်နဲ့တိုက်ရိုက်ဝင်ထွက်ခွင့်ရှိခဲ့လို့ခောက်တူက70သိန်းလောက်သာကျခဲ့ပါတယ်။ဒါပေမဲ့လည်းကန့်သတ်ချက်တွေကြောင့်တရုတ်ကုန်တင်ရည်တွေနဲ့တင်ပို့ရတော့ခောက်တူကကကြက်သိန်းတရာလောက်အထိဖြစ်သွားခဲ့တယ်လို့ကုန်တယ်တွေကပြောပါတယ်။တရုတ်ကုန်တင်ကားတစ်ခုတည်းကိုသာအားကိုးခဲ့ရခြင်းကကုန်ကြစရိတ်များခဲ့လို့ဈေးမြင့်ခဲ့တဲ့ကုန်စည်တချို့လဲဈေးပြန်ကျသွားနိုင်တယ်လို့ကုန်တယ်တချို့ကခံမှန်းနေကြပါတယ်။ကိုဗစ်ကပ်ရောဂါကန့်သတ်ချက်တွေကြောင့်တရုတ်ဘက်ကကုန်စည်စီးဆင်းမှုအပေါ်တင်းကျပ်ခဲ့တာအခုတော့ကပ်ရောဂါကူးစက်နှုန်းကျဆင်းလာလို့ဖြေလျော့ပေးတာတွေလှုပ်လာတာဖြစ်နိုင်တယ်လို့ဦးမင်းသိန်းကပြောပါတယ်။
ဒီလိုပါဒီလိုပြကုသယောဂဘုံအကြောင်းပြပါတယ်ဒီကုသယောဂဘုံကိုကျွန်တော်တို့မြန်မာနိုင်ငံတွေကနေပြီးတော့ဒီလိုပဲအဲကိုရီးယားတစ်ချက်လူရီးယားတစ်ချက်ဒရိုင်ဘာတစ်ချက်အပြင်နိုင်ငံတွေကိုကုသယောဂဘုံကိုဝင်လာမယ်ဆိုပြီးသူတို့အထက်ကကျွန်တော်တွေအတိုင်းပေါ့ဒီသူတို့ကတော့ပြည့်ရတာပေါ့ကျွန်တော်တို့ဒီဘုရားတစ်ခေတည်းတော့ဗမာပြည်မှာလည်းကုသယောဂဘုံကိုအများကြီးကျော်လာတယ်သူရှော့မှုတွေအများကြီးလုပ်ထားတယ်ကျွန်တော်တို့ကဒေတာတစ်ချောင်းမှလည်းကုသယောဂဘုံကမရှိတော့ဘူးဖြစ်သွားတဲ့အတွက်ကျွန်တော်တို့ဒီအခြေအနေကိုကြည့်ပြီးတော့တစ်ဖြည်းဖြည်းဖြည်းဆော့ဒီဖြစ်ပါလာခဲ့
။ကုန်စည်တင်ပို့မှုအပေါ်လေးလကျော်လောက်ကန့်သတ်ခဲ့ရကနေအခုလိုမြန်မာကားတွေတိုက်ရိုက်ပြန်ဝင်ခွင့်ပြုလိုက်တာဟာဈေးစကားတက်တာသွားနိုင်တယ်လို့အာလူကုန်တယ်တူကလည်းပြောပါတယ်
။ခါတိုင်းကပုံမှန်ကတော့ဒီလိုဒီတရုတ်ကားကပုံမှန်ဖက်ဒရယ်တက်မှတ်ထားတဲ့အကွင်းရှိတယ်ပေါ့နော်။အဲ့ကွင်းမှာပုံမှန်ကတော့ကားရည်နဲ့ကုန်ချိန်ပြီးတော့အဲ့ဒီလိုပြောဝင်ရတာက500ရေရောတက်တာသွားနိုင်တယ်ပြီ။အခုကတော့ဒီပြုံးစနဘိန်းတပီးချင်းရင်ပြုံးမျိုးအဲ့တော့ပစ္စည်းပေါ်ကြည့်ရပေါ့နော်အတီးအနံချင်းတပီးပေါ့အဲ့ဒီဒီနေ့ဆိုဒီရနေတက်တာ
ကိုဗစ်ရောဂါထိန်းချုပ်ဖို့ဆိုပြီးမူဆယ်105မိုင်ကမန်ဝိန်းနန်းတော်စင်ဖြူဒီဂိတ်3ဂိတ်ကိုတရုတ်ဘက်က2020အေပြီလကတည်းကပိတ်ထားခဲ့တာပါပန်ဆိုင်ဂိတ်ကိုလည်းမကြာခဏဆိုသလိုပိတ်လေရှိပါတယ်အခုကျင်ဆန်းကျော်ဂိတ်တစ်ခုကိုပဲကိုဗစ်ရောဂါကန့်သတ်ချက်တွေတဖြည်းဖြည်းဖြစ်လျော့ပြီးဖွင့်ပေးနေတာဖြစ်ပါတယ်တရုတ်ကုန်တင်ရင်တွေနဲ့သာကုန်စည်တင်ပို့ခွင့်ပြုရာကနေအခုလိုမြန်မာကုန်တင်ကားတွေကိုပြန်လည်ဝင်ရောက်ခွင့်ပြုလိုက်တာဖြစ်ပါတယ်ခင်ဗျာ